ဆရာနာသိမှုနှစ်နှစ်ပြည့်တဲ့နေ့မှာစစ်ကောင်စီကိုဆန့်ကျင်ကြောင်းပြည်တွင်းမှာအတန်တိတ်တပိတ်ဆင်နွှဲခဲ့ကြသလိုအာရှနိုင်ငံတွေဖြစ်ကြတဲ့မလေးရှားဖိလစ်ပိုင်ဂျပန်နဲ့ထိုင်းနိုင်ငံစတဲ့နိုင်ငံတွေမှာလည်းစစ်ကောင်စီကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။ဒီအကြောင်း VOA သတင်းတော်မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
။ဆရာနာသိမှုနှစ်နှစ်မြောက်တဲ့နေ့မှာတော့စစ်ကောင်စီကိုဆန့်ကျင်ကြောင်းပြည်တွင်းမှာလည်းအတန်တိတ်တပိတ်ဆင်နွှဲခဲ့ကြသလိုအာရှနိုင်ငံတွေဖြစ်တဲ့မလေးရှားဖိလစ်ပိုင်ဂျပန်ထိုင်းစတဲ့နိုင်ငံတွေမှာလည်းစစ်ကောင်စီကိုဆန့်ကျင်တဲ့ကမ်ပိန်းလှုပ်ရှားမှုတွေဆန္ဒပြတာတွေကိုလုပ်ခဲ့ကြပါတယ်။မလေးရှားနိုင်ငံမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မလေးရှားဌာနခွဲကနေဦးစီးပြီးဓာတ်ပုံကမ်ပိန်းလုပ်ခဲ့ပြီးအတန်တိတ်ဆန္ဒပြမှုတွေလုပ်ခဲ့တယ်ဆိုပြီးမလေးရှားဌာနခွဲကဥက္ကဋ္ဌဖြစ်သူစောမူမူကအခုလိုပြောပါတယ
်။ဒီနေ့ကကျွန်တော်ဒီကမ်ပိန်းတပ်ပူပီတပ်ပူလေးရဲ့ပြည်တော်ဒီဘလို့နော်ဖက်စစ်နေကိုနော်ထောင်းနေစတော့နော်အဲ့လိုကမ်ပိန်းလေးရဲ့ပြည်လို့ရှိအနာရှိတို့အတူအယောက်ရေကောက်ပွဲလို့ရှိအဲ့လိုကမ်ပိန်းလေးပေါ့ပြည်တော်စစ်ခွင့်နေကိုနော်ထောင်းနေစတော့ပြည်တော်ဖက်စစ်စစ်တအမြတ်သိုးရေတို့ရေတို့ရေတို့ရေကမ်ပိန်းလေးပေါ့နော်ပြည်တော်အသာတိအသာတိပေးမယ်အလာမလေးဘူးဟဲ့ပေါ့အဲ့လိုကမ်ပိန်းလေး
ပြည်တွင်းကပြည်သူတွေနဲ့အတူပြည်ပရောက်နေသူတွေဟာတသားရဲ့ရှိတယ်ဆိုတာကိုပြသတာဖြစ်တယ်လို့လည်းဆိုပါတယ်
။ပြီးတော့ပြည်တွင်းရဲ့မှာရှိတဲ့ညီကိုမွန်မောင်များပြည်ပမှာရှိတဲ့ညီကိုမွန်မောင်များတရားသားမြန်မာနိုင်ငံသူနိုင်ငံသားများအားလုံးစိတ်ဓာတ်မကျနဲ့ပြည်တွင်းမှာရှိတဲ့လူရောပြည်ပမှာရှိတဲ့လူရောဝိုင်းဝန်းပြီးတော့ညီညွတ်တိုက်ဆေးအနာရှိကိုအမိပြတက်ဖြောင်းနေပြည်ပမှာနေတဲ့လူတွေကလည်းပြည်တွင်းနဲ့တသားဒီတစ်စိတ်ကြီးရှိတယ်အဲ့တော့တူတူလည်းပြောကြမှာပေါ့နော်စီဒါမကြနဲ့အားလုံးကကျွန်တော်တို့လည်းဝဲဝဲတက်ကုန်လို့ရှိတော့ဒင်းထွန်စက်တို့ဆေးအနာရှီအမိပြကိုပြစီရငါရေတော့ဘောအောင်ရင်ပေါ့
အာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမှာလည်းမြန်မာတန်ယုံရှိမှာဖိလစ်ပိုင်တက်ကြွလှူရှားသူတွေအလို့သမားတမကတွေဖိလစ်ပိုင်ရောက်တက်ကြွလှူရှားသူတွေကအာနာသိမ်းမှုကိုလက်မခံကြောင်းဒီမိုကရေစီရွေးကောက်ခံအစိုးရကိုအာနာပြန်ပေးဖို့အတွက်စစ်ကောင်စီကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ထိုင်းနိုင်ငံမှာလည်းတက်ကြွလှူရှားသူတွေထောင်ထဲချပြီးကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဂျပန်နိုင်ငံတိုကျိုမြို့မှာတော့မြန်မာတန်ယုံရှိမှာမြန်မာနိုင်ငံသား900နီးပါးလောက်ကအာဏာသိမ်းမှုကိုလက်မခံနိုင်ကြောင်းကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ပြည်တွင်းမှာလည်းတနိုင်ငံလုံးအနှံ့အပန်တိတ်တပိတ်တွေလုပ်ခဲ့ကြသလိုပြည်ပမှာလည်းကန့်ကွက်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်ရှင်။